တိုင်းနိုင်ငံထဲမှာရောက်ရှိနေတဲ့ဝါအနေခေါ်သွေးဝါပြည်သွေးစီးညင်ညူရေးတပ်မတော် UWSA အဖွဲ့ဆုတ်ခွာပေးရေးဆက်လက်ညှိနှိုင်းနေဆဲဖြစ်တဲ့အကြောင်းထိုင်းနိုင်ငံအမှတ်3စစ်ဒေသစစ်တိုင်းမှုဒုတိယဗိုလ်ချုပ်ကြီးကစ်တီပေါင်းချစုဝမ်ကပြောဆိုပါတယ်ဒီကနေ့ထုတ်ဘန်ကောက်ပို့သတင်းစာမှာဒီအကြောင်းကိုရေးသားဖော်ပြထားပါတယ်UWSA ဝါလန်တကိုင်အဖွဲ့ပြောခွင့်ရကတော့ထိုင်းနယ်စပ်အရေးနိုင်ငံအချင်းချင်းအလို့သဘောဆွေးနွေးကြတာတပိုင်းနယ်စပ်တည်ငြိမ်ရေးအတွက်မနေ့ကမြေပြင်မှာရှိတဲ့ကျွန်တော်တို့အရာရှိတွေနဲ့ထိုင်းအရာကြီးတချို့အပြန်အလှန်နားလည်မှုယူဆွေးနွေးခဲ့တယ်လို့ VOA ကိုဒီဇင်ဘာလ16ရက်နေ့ညနေပိုင်းဒီကနေ့မှာပြောဆိုခဲ့ပါတယ်ထိုင်းစစ်တပ်ကစုခွာပေးဖို့တောင်းဆိုနေတဲ့နေရာတွေဟာ UWSA နှစ်ပေါင်း30လောက်အခြေချနေထိုင်ခဲ့တဲ့နေရာတွေဖြစ်တယ်လို့လည်း VOA ကိုပြောပါတယ်။စကမ်းနေဖယ်ပေးဖို့တောင်းဆိုတာကိုအတည်ပြုပြီးဒီကိစ္စဟာနိုင်ငံအချင်းချင်းကြားဆွေးနွေးရမယ့်ကိစ္စဖြစ်တဲ့အကြောင်းကိုလည်း UWSA က VOA ကိုပြောဆိုထားပါတယ်။ရှမ်းပြည်နယ်မိုင်းတုံမြို့နယ်အတွင်းမှာအခြေစိုက်တဲ့ဝါပြည်သွေးစည်ညင်ညူရေးတပ်မတော် UWSA ရဲ့စကမ်း6ခုကိုဒီဇင်ဘာလ17ရက်နေ့နောက်ဆုံးထားပြီးရုပ်သိမ်းပေးဖို့ထိုင်းစစ်တပ်ကတောင်းဆိုထားပါတယ်။ဝါတာဖွဲ့တွေရဲ့စခန်းချထားတဲ့နေရာတွေဟာထိုင်းနိုင်ငံပိုင်နယ်မြေအဖြစ်တဲ့အငင်းပွားနေတဲ့နယ်မြေ9ခုအတွင်းမှာစုခွာပေးရမယ်လို့ထိုင်းစစ်တပ်ကတောင်းဆိုတာပါငြိမ်ငြိမ်ချမ်းချမ်းနဲ့ဖြည့်ရှင်းဖို့လမ်းဖွင့်ပေးထားပြီးစီရေးအရာဖြည့်ရှင်းတာကိုနောက်ဆုံးမဖြစ်နိုင်တဲ့အခြေအနေကြောင့်မှရွေးချယ်မယ်လို့လည်းထိုင်းဒုတိယဗိုလ်ချုပ်ကြီးကကြေညာချက်ထဲမှာပြောဆိုထားပါတယ်